democracy တိုးတက်လာစေဖို့အတွက်စစ်တပ်ကအခုချိန်ထိအဟန့်အတားဖြစ်နေစေတယ်လို့ AIPMC မြန်မာအရေးဆောင်ရွက်တဲ့အာဆီယံအမတ်များအဖွဲ့ကသတိပေးလိုက်ပါတယ်။ဒီသတင်းပတ်သက်မှာမြန်မာလွှတ်တော်အမတ်တွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ရဲ့အတွေ့အကြုံဖလှယ်ရေးအစီအစဉ်နဲ့အင်ဒိုနီးရှားနိုင်ငံကိုတွားရောက်ခဲ့ချိန်မှာ AIPMC ဥက္ကဋ္ဌ Eva Kusuma Sandari ကမြန်မာစစ်တပ်ဟာလွှတ်တော်ကိုဒီမိုကရေစီနီးမကျတဲ့ပုံစံနဲ့ထိန်းချုပ်ဖို့ဆက်ပြီးကြိုးပမ်းနေတယ်လို့ဒီမိုကရေစီရဲ့ဖြစ်ထွန်းမှုတွေအတွက်အတားအဆီးတစ်ခုဖြစ်နေရှိနေတော့မယ်လို့သတိပေးလိုက်တာပါ။အင်ဒိုနီးရှားနိုင်ငံကပြောင်းလဲလုပ်မှုလှုပ်ဆောင်ရမှာအောက်ခြေကနေအထက်အဆင့်ဆင့်ပြောင်းလဲတဲ့ပုံစံမျိုးဖြစ်ပြီးမြန်မာနိုင်ငံမှာတော့အနည်းနဲ့အများအထက်ကနေအောက်အဆင့်ဆင့်ပြောင်းလဲဖို့ကြိုးစားတဲ့ပုံစံဖြစ်နေတယ်လို့ဆိုပါတယ်။အင်ဒိုနီးရှားနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေကိုလူမှုအတိုင်းဝိုင်းဘက်ကရောမီဒီယာကပါပြင်းပြင်းထန်ထန်စ조사ခဲ့ပေမဲ့မြန်မာနိုင်ငံမှာတော့နှစ်ပေါင်းများစွာလူထုရဲ့လွတ်လပ်ခွင့်တွေကိုစစ်တပ်ကဖိနှိပ်ချိုးနှိမ်ခဲ့တာမို့သူတို့အတွက်ဒီမိုကရေစီလမ်းမှန်ပေါ်ရောက်အောင်လှုပ်ဆောင်ရေးဟာစိန်ခေါ်မှုတရက်လို့ဖြစ်နေပါတယ်လို့လည်းဝေဖန်လိုက်ပါတယ်။